မြောက်ကိုရီးယားနဲ့အမေရိကန်ကြားလှုပ်သဘောဆင့်ဆွေးနွေးပွဲတွေစနေနေ့မှာပြုလုပ်မယ်လို့ကြေညာခဲ့ပြီးနောက်နိုင်ငံပိုင်းအကြံမှာပဲမြောက်ကိုရီးယားကဒုံးကျည်တွေထပ်ပြီးပြစ်လွတ်ခဲ့တဲ့အနေအထားရှိနေပါတယ်။အမျိုးအစားတေချာမသိရတဲ့လက်နက်ထိတ်ဖူးတွေကိုဂွမ်ဝွန်ပြည်နယ်ဝန်ဆန်မြို့ကံယုတ်တန်းကနေဗုဒ္ဓဟူးနေ့မနေ့ပိုင်းမှာပြစ်ခတ်ခဲ့တာလို့တောင်ကိုရီးယားစစ်တပ်ကကြေညာချက်မှာပြောဆိုထားပါတယ်။ဂျပန်တာဝန်ရှိသူတွေကတော့ဒီလက်နက်ထိတ်ဖူးတွေကိုဒုံးကျည်တယ်လို့ပြောဆိုထားပြီးဒီတဲကတစ်ခုကတော့ဂျပန်ရဲ့အထူးစီးပွားရေးဆောင်ရှင်မန်စီရင်စုတဲကအထူးစီးပွားရေးဆောင်ကိုချက်ရောက်ခဲ့ပြီးတခြားတစ်ခုကတော့ဂျပန်ရဲ့အထူးစီးပွားရေးဆောင်အပြင်ဘက်ကိုချက်ရောက်ခဲ့တယ်လို့လည်းဂျပန်အစိုးရကပြောဆိုထားပါတယ်တကယ်လို့ဒီပြစ်ခတ်မှုသာအတီးဖြစ်မယ်ဆိုရင်တော့ဒါဟန်နှစ်နှစ်နီးပါးကာလအတွင်းမြောက်ကိုရီးယားရဲ့ဒုံးကျည်တွေဂျပန်ရဲ့အထူးစီးပွားရေးဆောင်တဲ့ကိုကြာရောက်တာဖြစ်မှာပါဒီဒုံးကျည်စမ်းသပ်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူးရှင်